ဗြိတိန်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတရက်ကိုလူနှစ်သိန်းထိုးနှံပေးနေတာကနေဆက်ပြီးတော့တစ်ပတ်မှာလူနှစ်သန်းအထိထိုးနှံပေးနိုင်မှုစီစဉ်နေပါတယ်။ယောဂကူးစက်နိုင်ခြင်းများသူတွေကို February လအလယ်လောက်မှာနောက်ဆုံးထားပြီးတော့ကာကွယ်ဆေးထိုးနှံမှုလိုအပ်တယ်လို့ဒီသတင်းပတ်ထဲကာကွယ်ဆေးထိုးနှံပေးတဲ့စင်တာကြီးတွေကိုဖွင့်လှစ်သွားမယ်လို့လည်းကျန်းမာရေးဝန်ကြီး Matt Hancock ကဒီကနေ့ပြောပါတယ်။COVID-19 ကာကွယ်ဆေးထိုးနှံမှုဆုံးဖြတ်ချက်ကအမျိုးသားရေးကျင့်ဝတ်နဲ့သက်ဆိုင်တယ်လို့ပုံရဟန်မင်းကြီး Francis ကပြောပါတယ်။ဒါကမိမိကျန်းမာရေးအတွက်အပြင်အသက်နဲ့ပါအလဲအထက်လုပ်ရမယ့်ကိစ္စဖြစ်တယ်လို့တခြားသူတွေအသက်အန္တရာယ်နဲ့လည်းသက်ဆိုင်တယ်လို့ပုံရဟန်မင်းကြီးကအီတလီရုပ်သံကိုပြောတာပါ။ Vatican City မှာဒီသတင်းပတ်ထဲကာကွယ်ဆေးတွေစပ်ပြီးတော့ထိုးနှံမှုပြင်ဆင်ထားပြီးပုံရဟန်မင်းကြီး Francis ကိုယ်တိုင်ဆေးထိုးခံမှုစီရင်ပေးထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။Johns Hopkins Coronavirus ဥပဒေသနာစင်တာစီးရင်တွေအရအခုထိတကဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ89သန်းကျော်ရှိပါတယ်။အမေရိကန်နိုင်ငံမှာ COVID-19 ကူးစက်သူ22သန်းကျော်နဲ့ကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယက10သန်းကျော်နဲ့ဘရာဇီးမှာ8သန်းကျော်ရောဂါကူးစက်ခံထားရပါတယ်ရှင်။